Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်စက်တင်ဘာလ29ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်ကျမစုမြတ်မှာပါရှင်ဟောင်ကောင်မှာရဲတွေကအင်အားသုံးလူစုခွဲတဲ့ကြားကနေဒီမိုကရေစီရဲ့ဆန္ဒပြမှုတွေရှိနေစေဖြစ်ပါတယ်အစ္စလာမစ်စတိတ်စစ်သွေးကြွရဲ့အန်ဒီယကိုအမေရိကန်ကရှော့တွက်ခဲ့ပြီလေလို့သမ္မတအိုဘားမားကပြောလိုက်ပါတယ်အခုလိုမျိုးတနင်္ဂနွေနေ့မနေ့အတွက်သတင်းတွေကိုဥဆံမဝေနဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့တောင်းနဲ့ချီတဲ့အိမ်တွေပျက်စီးခဲ့ရတဲ့ဂါဇာကစစ်ပွဲတွေပြီးလူမှုတွေရဲ့ဘဝအခြေအနေဘယ်လိုရှိပါသလဲ
Present mechanism will not work. It's not fast enough. We need swift action on the ground if we're to prevent a return to violence. We need to get.
ကုလသမဂ္ဂပြောခွင့်ရသူရဲ့အခုလိုပြောကြားချက်တွေနဲ့အတူမြန်မာဆောင်းပါးမှာတော့အပြည့်ရဲ့ DKBA အဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဖြစ်ခဲ့တဲ့အခြေအနေတွေကိုကြားရဖို့ရှိပါတယ်။ဒီနောက်မှာတော့ပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပြီးဒီကဏ္ဍတွေတဲကမြန်မာဒီမိုကရေစီရေးရာဆွေးနွေးကန်စီစဉ်မှာဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းစီစဉ်ကြရင်လည်းသောတာရှင်တွေရဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ရဲ့ပေးစာများကဏ္ဍနဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးအောင်ပါပါ။ဒီစီစဉ်တွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့ဦးဆံမိုးဝေကကြေညာပေးပါမယ်ရှင
်။ဟောင်ကောင်မှာတင်းတင်းလာနေမနဲ့ရောက်တဲ့အထီကိုဒီမိုကရေစီရဲ့ဆန္ဒပြနေကြသူတွေကိုဒီအထီကရုံနှိမ့်နေရဲ့ရဲတွေကမျက်ရည်ရုပ်ပုံးတွေနဲ့ဇက်တိုက်ပစ်ခတ်ပြီးတော့လူစုခွဲခဲ့ပါတယ်။ရဲနဲ့ထိတိုက်တွေ့မှုမှာ26ယောက်ထက်မနဲ့ထိခိုက်ဒဏ်ရာရခဲ့ပါတယ်။တင်းတင်းလာနေမနဲ့ရောက်ချိန်မှာဆန္ဒပြသူတွေကဈေးဆိုင်တွေရှိရာ Causeway Bay ရပ်ကွက်နဲ့ကောင်လုံးကျွန်းပေါ်ကမွန်ခေါက်ရပ်ကွက်တွေဘက်ကိုလူစုခွဲသွားကြတဲ့အတွက်ဆန္ဒပြသူတွေကိုဖြိုခွင်းဖို့အာဏာပိုင်တွေအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေပါတယ်။ရဲတွေကရဘာဂျီတွေ၃ကောင်း၃နိုင်တဲ့အတွက်ဆန္ဒပြမှုတွေကိုနောက်ဆုတ်ကြဖို့အကြောင်းသားတွေဒီမိုကရေစီရေးလှုပ်ရှားတဲ့ခေါင်းဆောင်တွေကပြောထားပေမဲ့ဟောင်ကောင်ကအဓိကအစိုးရအစအဦးနားတဝိုက်မှာထောင်ထဲချီတဲ့သူတွေဆက်ပြီးတော့ဆန္ဒပြနေပါတယ်အစိုးရအနေနဲ့အကြောင်းသားပြည်သူတွေကိုရင်ဆိုင်ပြီးတော့ပြဿနာဖြေရှင်းတဲ့နယ်လို့ဆန္ဒပြအကြောင်းသူတယောက်ကအခုလိုပြောကြားခဲ့ပါတယ်
我都希望政府真係真正面對我哋啦，或者經歷咗五日嘅罷課，再經歷咗呢兩日喺度，即係佔據咗呢個地方。
今朝張大瑞一單不得批，特別冒大牙嘢，啲馬車咧差別新阿變啦，人家士多話俾。စစဘဘလုတ်ချင်လို့ကျမတို့ဒီကိုလာနေတာမဟုတ်ပါဘူးအစိုးရအနေနဲ့ပြည်သူတွေចောင်းသားတွေကိုရင်ဆိုင်ပြီးတော့ဘာကြောင့်ဒီလိုဆန္ဒပြနေကြတယ်လဲဆိုတာကိုဖြေရှင်းသင့်ပါတယ်လို့ဆန္ဒပြចောင်းသူတယောက်ကတရုတ်လိုပြောသွားတာပါဟောင်ကောင်ကျွန်းဆိုင်ရာရွေးကောက်ပွဲနဲ့ပတ်သက်လို့ပြုပြင်ပြောင်းလဲဖို့အတွက်အစိုးရကဆွေးနွေးပွဲတွေစတင်တော့မယ်လို့အုပ်ချုပ်ရေးမှူးလျုံချောင်ရင်ကပြောကြားခဲ့ပြီးမကြခင်မှာပဲရဲနဲ့ဆန္ဒပြသူတွေကြားမှာအထီးကရုံစဖြစ်ခဲ့တာပါဟောင်ကောင်ရဲ့အုပ်ချုပ်ရေးမှုကိုဟောင်ကောင်ပြည်သူတိုင်းကရွေးချယ်နိုင်ခွင့်ရရှိဖို့နဲ့တရုတ်ပြည်မှာကြီးအစိုးရချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဖယ်ရှားပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာဖြစ်ပါရဲ့ရှင်
။ဂျပန်နိုင်ငံမှာစနေနေ့ကအွန်တာဂေးမိတောင်ပေါက်ကွဲချိန်မှာမိတောင်အဝအနီးမှာရှိနေခဲ့တဲ့တောင်တဲ့သမား30ယောက်ရဲ့ခန္ဓာကိုယ်တွေကိုတွေ့ခဲ့ရတဲ့အကြောင်းဂျပန်နိုင်ငံအလဲပိုင်းရဲတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါရဲ။တေဆုံးသူ4ဦးကိုတာဝန်ရှိသူတွေကအတည်ပြုချက်ပေးထားပြီးတော့ကျန်28ဦးကိုတော့နှလုံးခုန်ရက်သွားပြီလို့ကေဇေးအဖွဲ့ကပြောဆိုပါရယ်ဂျပန်နိုင်ငံမှာလူသေဆုံးမှုနဲ့ပတ်သက်ပြီးတော့ဆရာဝန်ရဲ့အတည်ပြုချက်မပြုသေးခင်မှာနှလုံးခုန်ရက်တဲ့ဆိုတဲ့စကားလုံးကိုသုံးလို့ရှိပါရယ်မိခိုးပြားတွေဖုံးနေတဲ့အွန်တကေးတောင်စင်ဂျီရှောတစ်လျှောက်ကိုရဲတပ်ဖွဲ့ဝင်တွေနဲ့စစ်သားတွေယာနဲ့ချီးပြီးတော့တနင်္ဂနွေနေ့မှာပို့လွတ်ထားခဲ့ပါရယ်အသက်ရှင်တဲ့တယောက်ကိုကယ်တင်နိုင်ခဲ့ပြီးတော့တခြားတောင်တဲ့သမားတွေမှာပြင်းပြင်းထန်ထန်ဒဏ်ရာရရှိထားတာကိုတွေ့ရတယ်လို့တာဝန်ရှိသူတွေကပြောပါရယ်ရာနဲ့ချီတဲ့သူတွေဟာစနေနေ့နေ့လယ်ပိုင်းမှာကြိုတင်သတိပေးချက်မထုတ်ပြန်နိုင်ပဲမီးတောင်ပေါက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ပြန်ဆင်းမသွားနိုင်ပဲနဲ့တောင်ထွတ်တွေမှာတောင်တင်နေခဲ့ကြတယ်လို့ဆိုပါရယ်အများစုဟာညနေပိုင်းမှာပြန်ဆင်းလာနိုင်ခဲ့ကြပါတယ
်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်တဲ့နရင်ဒရာမော်ဒီဟာတနင်္ဂနွေနေ့တုန်းကနယူးယောက်မြို့က Madison Square Garden ခန်းမကြီးထဲမှာအမေရိကန်ရောက်အိန္ဒိယလူမျိုးတွေကိုတွေ့ဆုံခဲ့ပါတယ်ပရိသတ် 18,000 ကျော်လာရောက်ကြတဲ့ပွဲမှာဝန်ကြီးချုပ်မော်ဒီကအမိန့်ခွန်းပြောခဲ့တာမှာအိန္ဒိယလူမျိုးတွေမျက်နှာပြက်စရာဖြစ်အောင်လို့သူအစိုးရအနေနဲ့ဘယ်တော့မှလုံမှာမဟုတ်ဘူးလို့အာမခန်ပြောကြားသွားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမျှော်လင့်ချက်တွေတက်နေကြတယ်လို့စိတ်အားထက်သန်နေကြခြင်းဖြစ်တယ်လို့လည်းဆိုပါတယ်။ မစ္စတာမိုဒီရဲ့ရုပ်ပုံပါတဲ့အင်ဂျီတွေဝတ်ထားကြတဲ့အိန္ဒိယຫນွေဝါတွေကသူမိန်ကွန်းပြောနေစဉ်မှာလက်ခုပ်လက်ဝါးတီးပြီးတော့အားပေးခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာဒီကနေ့တနင်္လာနေ့မှာတော့ဝါရှင်တန်ဒီစီကိုနှစ်ရက်ကြာခရီးဆက်မှာဖြစ်ပြီးတော့ဒီမှာသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမှာဖြစ်ပါတယ်။မေလရွေးကောက်ပွဲမှာအနိုင်ရခဲ့သူမစ္စတာမိုဒီဟာသူ့ရဲ့မွေးရက်ဂူဂျာရတ်ပြည်နယ်မှာ2002ခုနှစ်တုန်းကဖြစ်ခဲ့တဲ့ဘာသာရေးအကြမ်းဖက်ပဋိပက္ခတစ်ခုမှပတ်သက်နေတယ်လို့ဆွဆွဲခံရတဲ့အတွက်2005ခုနှစ်တုန်းကအမေရိကန်ပြည်ဝင်ခွင့်ငင်းပယ်ခံခဲ့ရဘူးပြီးတော့အခုမှဒီအမေရိကန်ကမစ္စတာမိုဒီကိုပြည်ဝင်ခွင့်ပြန်ပေးခဲ့တာပါထူးထူးခြားခြားရောက်လာတဲ့အိန္ဒိယခေါင်းဆောင်တယောက်အိန္ဒိယနယ်ပွားအမေရိကန်တွေနဲ့နယူးယောက်မြို့မှာတွေ့ဆုံမှုဟာအိန္ဒိယနိုင်ငံရဲ့ဒီမိုကရေစီကျင့်သုံးမှုကိုအောင်ပွဲခံရရောက်တယ်လို့အမေရိကန်မှာနေထိုင်နေကြတဲ့အိန္ဒိယလူမျိုးနှစ်သန်းအတွက်လည်းအောင်ပွဲခံရရောက်တယ်လို့တနင်္ဂနွေနေ့တုန်းကတွေ့ဆုံပွဲကိုလာရောက်သူတယောက်ကပြောပါတယ်ရှင်
တရုတ်နိုင်ငံကစီးပွားရေးအချက်အချာကြတဲ့ရှန်ဟိုင်းလွတ်လပ်တဲ့ကုန်သွယ်မှုဇုံအတွင်းအရင်တုန်းကနိုင်ငံရခြားကနေရင်းနှီးမြှုပ်နှံသူတွေဝင်ရောက်လုပ်ကင်ခွင့်ပေါ်တားမြစ်ထားတဲ့လုပ်ငန်းတွေတော်တော်များများကိုပြန်ပြီးတော့ဖွင့်ပေးလိုက်တဲ့အကြောင်းကြေညာပါတယ်။အဲ့ဒီထဲမှာလက်ဖက်ချောက်လုပ်ငန်းကနေအရက်ဖက်လေကြောင်းလေအင်ဂျင်ဆက်ထုတ်လုပ်ရေးအထိပါဝင်ပါတယ်။ထုတ်ပြန်လိုက်တဲ့ပြဋ္ဌာန်းချက်အစ်စ်ထဲမှာလုပ်ငန်း28မျိုးအကျုံးဝင်ပြီးတော့မော်တော်ယာဉ်လုပ်ငန်းနဲ့အခြေခံအဆောက်အအုံတွေအပါအဝင်ပြည်မာကြီးနေရာအနှံ့မှာရှိနေတဲ့အတိုင်းလက်လျောခွင့်ပြုလိုက်တာဖြစ်တယ်လို့ဆိုပါတယ်။တချို့လုပ်ငန်းတွေကိုတရုတ်ကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကံရမယ်လို့နိုင်ငံတော်ကောင်စီကပြောဆိုထားခဲ့ပြီးတရုတ်ကုမ္ပဏီကယင်းနှိမ့်မြုပ်နှံမှုရဲ့49ရာခိုင်နှုန်းအနည်းဆုံးပိုင်ဆိုင်ရမယ်လို့လည်းပြဋ္ဌာန်းထားခဲ့တာပါအဲ့ဒီထဲမှာသင်္ဘောလုပ်ငန်းလည်းပါဝင်ပါတယ်တချို့လုပ်ငန်းတွေဖြစ်တဲ့အမြန်ရထားတည်ဆောက်မှုနည်းပညာလုပ်ငန်းရွက်လီနဲ့ဇိမ်ခံသင်္ဘောတည်ဆောက်မှုစတဲ့လုပ်ငန်းတွေကိုရှန်ဟိုင်းဒေသအတွင်းနိုင်ငံခြားကုမ္ပဏီတွေအနေနဲ့လုပ်ကံနိုင်ပြီးတော့တရုတ်နိုင်ငံရဲ့တခြားဒေသတွေမှာတော့တရုတ်ကုမ္ပဏီနဲ့ဖက်ဆက်ပြီးတော့လုပ်ကံရမှာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
နိုင်ငံတွင်နေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အင်အားနည်းနေတဲ့ဆီးရီးယားနိုင်ငံမှာ Islamic State လို့အစွန်းရောက်အဖွဲ့တွေစုစည်းနေတဲ့အတိုင်းအတာကိုသူရော American ထောက်လှမ်းရေးခေါင်းဆောင်ပိုင်းကပါ short track ခဲ့မိတယ်လို့ American သမ္မတ Barack Obama ကပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ညပိုင်းမှာထုတ်လွှင့်မဲ့ CBS ရုပ်သံနဲ့မေးမြန်းခန်းမှာသမ္မတ Obama ကစစ်သွေးကြွတွေအပေါ်ဒီ Iraq စစ်တပ်တခုရဲ့တွန်းလှန်တိုက်ခိုက်နိုင်စွမ်းကိုလည်း American အစိုးရကမာယွင်တွက်ချက်ခဲ့မိတယ်ဆိုတာကိုဝန်ခံပြောဆိုထားပါတယ်။အမေရိကန်ဥဆောင်ပြီးတော့အနောက်နိုင်ငံတွေနဲ့ဒီအာရဗ်မဟာမိတ်နိုင်ငံတွေက Islamic State စစ်သွေးကြွပစ်မှတ်တွေအပေါ်မှာတနင်္ဂနွေနေ့မှာလဲလေကြောင်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်တူရကီနဲ့နယ်စပ်နားမှာရှိတဲ့ရေနံချက်ဆက်ယုံတွေကိုထိမှန်ခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေမှာပါဝင်တဲ့နိုင်ငံတွေအပေါ်မှာလက်တုံ့ပြန်မယ်လို့ Syria ကစစ်သွေးကြွအဖွဲ့တစ်ခုဖြစ်တဲ့ El Nusra တပ်ဦးအဖွဲ့ကစနေနေ့တုန်းကပြောကြားခဲ့ပါတယ်ရှင်။
လီဗျားနိုင်ငံလုံးဝပြိုကွဲပျက်စီးသွားတာမျိုးမဖြစ်စေအောင်ထိန်းသိမ်းမှုအတွက်ကုလသမဂ္ဂကတိုက်တွန်းပြောဆိုနေချိန်မှာနိုင်ငံတကာအသိအမှတ်ပြုထားတဲ့လီဗျားပါလီမန်မှာဝန်ကြီးချုပ်အဗ်ဒူလာအယ်တန်နီခေါင်းဆောင်တဲ့အစိုးရဟာတနင်္ဂနွေနေ့မှာကြမ်းတစ်စာကျင်းပခဲ့ပါတယ်။အယ်တန်နီရဲ့အစိုးရဟာလီဗျားနိုင်ငံ Top Rack မြို့မှာအခြေစိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းမစ္စရတာမှာရှိတဲ့ Islamic စစ်သွေးကြွတွေကမြို့တော် Tripoli ကိုသိမ်းပိုက်ခဲ့ပြီးနောက်စင်ပြန်အစိုးရအဖွဲ့တစ်ဖွဲ့နဲ့ပါလီမန်အစ်စ်ကိုထူထောင်လိုက်တဲ့အခါမှာသူတို့ဟာမြို့တော်ကနေတင်းရှောင်လာခဲ့ရတာပါ။နှစ်ဖက်စလုံးကကိုယ်စားလှယ်တွေကိုစကားပြောဆိုဖို့အတွက်ကုလသမဂ္ဂတင်းငလာနေမှာအယ်လ်ဂျီးရီးယားနိုင်ငံနေဆက်ကိုဖိတ်ခေါ်ထားပါတယ်။ဒါပေမဲ့အခုချိန်ထိတော့ဘယ်သူတွေတက်ရောက်လာမယ်ဆိုတာမသိရသေးပါဘူး။ Top Rack မှာရှိတဲ့ပါလီမန်ကတာဝန်ရှိသူတွေကတော့မစ္စတာတာကစင်ပြန်အစိုးရနဲ့ဆက်ဆက်ပတ်သက်သူတွေဘယ်သူနဲ့မှဆွေးနွေးညှိနှိုင်းစရာမလိုဘူးဆိုပြီးတော့ပြောဆိုထားပါတယ်။
အမေရိကန်ပြည်ထောင်စုမစ္စူရီပြည်နယ်ဖာဂူဆန်မြို့မှာပြီးခဲ့တဲ့လတုန်းကဒီလူမဲဆယ်ကျော်သက်ကိုရဲကပြစ်တက်မှုဖြစ်ခဲ့ပြီးတဲ့နောက်မှာမြင်သာထင်သာဖြစ်လာတဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေအပေါ်အယုံအကြည်မဲ့နေမှုကအမေရိကန်နိုင်ငံကိုထိခိုက်စေတယ်လို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။ဝါရှင်တန်မြို့တော်မှာစနေနေ့ကကျင်းပခဲ့တဲ့နှစ်ပတ်လည်လူမဲများဆိုင်ရာလွှတ်တော်အမတ်များအဖွဲ့ရဲ့ညစာစားပွဲမှာသမ္မတအိုဘားမားမိန့်ခွန်းပြောခဲ့တာမှာဒီလိုမျိုးထိခိုက်တာကဒီတရားဥပဒေစိုးမိုးမှုကိုအဓိကလိုအပ်နေတဲ့လူမှုအတိုင်းအဝိုင်းတွေအပေါ်ဆိုးကျိုးဖြစ်စေတယ်လို့ပြောကြားသွားပါတယ်။ရာဇဝတ်မှုကျူးလွန်ခံရသူတွေနဲ့ရဲတပ်ဖွဲ့ရဲ့ပြက်ပြက်တသားအရေးယူထိန်းသိမ်းပေးဖို့အကူအညီကိုလိုအပ်နေသူတွေကရဲတွေကိုမယုံကြည်တဲ့အတွက်ရဲစီသွားဖို့ဝင်လေးနေကြတယ်လို့သမ္မတအိုဘားမားကပြောကြားခဲ့ပါတယ်ရှင်။
တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးဆက်မိုးဝီကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာသတင်းဆောင်မတွေကိုအရင်ဆုံးအလှည့်ပေးပါရစေ။ဂါဇာမှာအင်ဂျီ6000လောက်ပျက်စီးဆုံးရှုံးပြီးတော့လူပေါင်း13000လောက်အုပ်မဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့52ရက်ကြာစစ်ပွဲကိုအဆုံးသတ်ဖို့အစ္စရေးနဲ့ပါလက်စတိုင်းကြားသဘောတူညီမှုရခဲ့တာအခုဆိုရင်တလားရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့လည်းအခုထိအိမ်တွေကိုပြန်မတီးဆောက်နိုင်သေးတာကြောင့်စိတ်ပျက်စရာအခြေအနေတွေနဲ့ကြုံနေရတဲ့အကြောင်းကို VOA သတင်းတောက် Sharon Ban ကသတင်းပေးပို့ထားပါတယ်ရှင်။ဂါဇာမှာမကြသေးခင်ကစစ်ပွဲအတွင်းဘုံတံကြောင့်တောင်းနဲ့ချီပြီးပျက်စီးသွားခဲ့တဲ့အိမ်တွေထဲမှာမိုဟာမက်အယ်ရှင်ဘယ်ရီရဲ့အိမ်လဲပါပါတယ်။သူ့မိသားစုအသက်မသေးလွတ်မြောက်ခဲ့ပေမဲ့အိမ်ပြန်ဆောက်စရာဘာမှမရှိသလိုတခုတည်းသောအဖြေကတော့ပဋိပက္ခတွေအဆုံးသတ်ဖို့လိုတယ်လို့အခုလိုပြောပါတယ
်عشان عمرو غزي
ကျွန်တော်ဘက်ကနေပြီးတော့ကူညီခြင်းနဲ့ဆိုရင်တော့အစ္စရေးရဲ့ကျူးကျော်မှုတွေရပ်တန့်အောင်ပဲလုပ်ပေးပါစစ်ပွဲရတန်းကိုလည်းမခံနိုင်တော့ပါဘူး။အစ္စရေးစစ်တပ်ကြောင့်ပျက်စီးရတာဒါနဲ့ဆိုရင်ကျွန်တော်အိမ်၃လုံးတောင်ရှိသွားပါပြီလို့သူကပြောဆိုခဲ့တာပါ။အစ္စရေးကတော့ဒီဒေသမှာစစ်ရေးလှုပ်ရှားမှုတွေမလုပ်ဖို့ဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြောအဖွဲ့ကိုတောင်းဆိုထားပါတယ်။လက်တလော့ဂါဇာဒေသမှာနိုင်ငံတကာအကူအညီတွေကိုအားထားနေရပေမဲ့အစ္စရေးကဒီဒေသကိုထိန်းချုပ်ထားပြီးတော့စောင့်လုပ်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ဗီလက်မြေလိုပစ္စည်းတွေကိုခွင့်ပြုချက်နဲ့သာတင်သွင်းခွင့်ပြုထားတာပါ။ကုလသမဂ္ဂတာဝန်ရှိသူခရစ်စတိုဘာဂန်နစ်ကတော့တိုးတက်မှုတွေဟာနေရာတိုင်းမှာနှေးကွေးလွန်းနေတယ်လို့ပြောပါတယ်
။ Present mechanism will not work. It's not fast enough. We need swift action on the ground if we're
လက်ရှိစနစ်ကအလုံးမဖြစ်သလိုမြန်တင်းတဲ့လောက်လည်းမမြန်ဘူး။သူထွက်တန်ယူပြန်မဖြစ်ဖို့အခြေခံကြကြပြောင်းလဲဖို့လိုပါတယ်။ဒီနေ့ကိုကုန်ကားအစင်း900လောက်ကိုလိုပါတယ
်။ကုလသမဂ္ဂကတော့လုပ်ငန်းတွေပြန်ဆနိုင်အောင်ဂျာဝင်စစ်ဆက်ထားပေမဲ့ဂါဇာဒေသခံတွေကတော့တိတ်ပြီးတော့မျှော်လင့်မထားကြပါဘူး။မိုဟာမက်အဘူရေးဟာဘုံနဲ့မခံရမီဒီအဆောက်အုံမှာနေခဲ့တဲ့သူပ
ါ will be optimistic it need at least 3 years so this kind of 3 years it a lot of pain a lot of
အကောင့်ဘက်ကကြည့်မယ်ဆိုရင်တော့အနည်းဆုံး3နှစ်လောက်တော့ကြာပါလိမ့်မယ်3နှစ်ဆိုတဲ့ကာလမှာစိတ်နာစရာတွေပြောင်းရွှေ့ရတာတွေလည်းဒီပုံကြီးကြုံရမှာပ
ါကုလသမဂ္ဂကလည်းဆောက်လုပ်ရေးလုပ်ငန်းတွေဘလောက်လုပ်နိုင်မလဲဆိုတာမသိကြဘူးလို့ပြောပါတယ
် even if we reconstructed Gaza in a week and there were beautiful gleaming houses there it would be pointless
လာပါတဲ့အင်အားတွေနဲ့တပတ်အတွင်းဂါဇာဒေသကိုပြန်တီဆောက်ရင်တောင်မှစီးပွားရေးအခွင့်အလမ်းမရှိဘူးဆိုရင်ဒါဟာဘာမှလည်းအတိတ်ပဲမရှိပါဘူ
းအစ္စရေးရဲ့ပိတ်ဆို့တားမြစ်မှုတွေဟာမတ်စ်တွေဘက်ကလည်းလက်နက်ချရေးညှဉ်းဆန်နေစေအခြေအနေတွေကြောင့်မလို့ဂါဇာဒေသရဲ့အလားအလာကတော့မှေးမိန်နေစေပဲလို့ဆိုရမှာဖြစ်ပါလိမ့်ရှင်
တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားတိုင်းနိုင်ငံလုံးအပြစ်ခရရဆက်ရေးသဘောတူညီချက်ရနိုင်မှုဆွေးနွေးညှိနှိုင်းလာကြတာနှစ်တည်းနဲ့ချီကြလာပေမဲ့တင်းမာမှုနားလည်မှုလွန်မမှုတွေအခုချိန်ထိဖြစ်ပေါ်နေသေးပါဒီလိုနားလည်မှုလွန်မနေတာတွေဟာအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေအကြားကယုံကြည်မှုအခြေအနေကိုပြသနေတာပါလားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေအကြားကလက်ရှိယုံကြည်မှုအတိုင်းအတာကိုအခုလာမဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0312312554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ
်သောတာရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင့်မြတ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်အခုဆက်ပြီးတော့မြန်မာသတင်းတပုတ်ကိုပြောပြပါအောင်မယ်မြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်ကျိုးပြုတ်တက်မတော်တို့မွန်ပြည်နယ်ဘက်မှာတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတယ်လို့ကြိုက်မြော်မျိုးနယ်မှာရှိတဲ့ DKBA တပ်မှုတအုပ်ရဲ့မိသားစုကိုလည်းလာရောက်ဖမ်းဆီးသွားပါတယ်။မြောက်ရီမြို့မှာတော့စစ်တပ်နဲ့ရဲအပါဝင်အဖွဲ့ဆောင်ကနေပြီးတော့ KNU KNLA ငြိမ်းချမ်းရေးကောင်စီကတပ်ဖွဲ့ဝင်တွေရဲ့အိမ်တွေကိုဝင်ရောက်ရှာဖွေတာတွေလည်းရှိခဲ့ပါတယ်။အပြည့်အစုံကတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မွန်ပြည်နယ်ကြိုက်မြော်မြို့နယ်ရွှေဘွာပြောင်ရွာနဲ့ငပြေမရွာကြားမှာတနင်္ဂနွေနေ့9နာရီကျော်ချိန်ကစပြီးတနေ့လုံးနှစ်ဖက်ပစ်ခတ်မှုတွေဇက်တိုက်ဖြစ်ပေါ်နေတာပါ DKBA တပ်တွေကိုမြန်မာစစ်တပ်ဘက်ကစစ်ကြောင်းအင်အားအတော်များများနဲ့ပိတ်ဆို့တိုက်ခိုက်မှုတွေလုပ်နေတယ်ဆိုပြီး DKBA ဗျူဟာမှုဗိုလ်မှုစောစန်းအောင်ကဆိုပါတယ
်ငပြေမအချမ်းတစ်ဖက်ပေါ့အဲ့ဒီနေ့ကဖြစ်တဲ့ဒီရွှေဘွာဒီနေ့ဒီမှာကြားမှာအဲ9နိုင်နေခု9နိုင်ကျော်နေပါလေကြည့်လိုက်နားလိုက်ပေါ့နော်သူတို့အင်အားတော့များတော့ဘူးသူတို့အစ်ကြောင်းဟိုဒီမှာ၄နိုင်ထိုးရတယ် ့ဒီနေ့လေဟိုကျွန်တော်တို့ရဲ့ဒီပူကြီးဝင်းစောပေါ့လေသူ့အမျိုးသမီးနဲ့သူ့မောင်တယောက်ဖမ်းရတယ်နော်ကျန်တယ်ဒီတပ်ပိုင်းကလေဒီကျန်ညုံမှာနော်ဝင်းစောပူကြီးဝင်းစောရဲ့အမျိုးသမီးကကျွန်တော်တို့ရဲ့ဒီကီဖုန်းလေဒီအမျိုးသမီးနဲ့သူ့မောင်လေးတယောက်ဖမ်းရတယ်ရပါတော့မနှုတ်ဆုတ်ကလေးပါတယ်သူကလေးပါပါမှာနော်အိမ်မှာထားရတယ်နော်အခုမဖြစ်ခင်ရလေသူအိမ်မှာတက်မှုရတယ်လို့
အခုပြစ်ခတ်မှုတွေဟာနားလည်မှုလွဲတဲ့ထိတွေ့မှုမဟုတ်ပဲနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်လာတဲ့အခြေအနေတွေပါနှစ်ဖက်လုံးကငင်းငယ်ရဲနဲ့အပြစ်ခတ်ရဆဲရင်မထိခိုက်အောင်ဘလို့ဖြည့်ရှင်းကြမယ်ဆိုတဲ့ညှိနှိုင်းမှုတွေတော့မကြားရသေးပါဘူးမကြသေးခင်တုန်းကတော့ခွဲထွက်ပြီးတော့ကွဲပြားနေကြတဲ့ကရင်တပ်ဖွဲ့တွေအချင်းချင်းကော်မတီဖွဲ့စုစည်းမှုတွေလုပ်ခဲ့ကြပါတယ်။ KNU ကရင်မျိုးသားအစည်းအရုံးရဲ့တွဲဖက်အတွင်းရေးမှူးတစ်ဖရိုတော်တီကတော့ဒီကာလမှာလူမှုမနစ်နာစီဖို့နှစ်ဖက်လုံးကဆင်ញင်ကြဖို့နဲ့သူတို့တပ်ဖွဲ့တွေကြားမှာလည်းဆွေးနွေးမှုတွေလုပ်သွားမယ်လို့ဆိုပါတယ
်။ငင်းငင်းလုပ်တဲ့ကာလမှာတော့ဒီလိုမျိုးဟိုတနပောက်တာမျိုးတွေတော့မဖြစ်တဲ့အရာပေါ့။သို့တော်လည်းပဲဒီဟိုအထက်အငေါက်ကလေးတွေရှိနေတဲ့အရာတော့ကျွန်တော်တို့ DKB ရဲ့ Peace Council ပဲဖြစ်ဖြစ်ပေါ့ KNL လေးပဲဖြစ်ဖြစ်အဲ့တော့စီလုံးညီညွတ်မှုတည်ဆောက်နေတဲ့ခွဲထွက်ကွဲထွက်ဟာပေါ့နော်ဒီလက်နက်ကဲအုပ်စုတွေကိုဟိုစုစည်းနိုင်တဲ့ကော်မတီတရားလေးရှိထားပြီးသားဖြစ်တဲ့အတွက်ကြောင့်မို့လို့တော့ကျွန်တော်တို့ကတာကျုပ်တွေလည်းလည်းပဲအဲ့ဒီကိစ္စဝန်ဆောင်ရေးကိုတော့ဟိုဆောင်ရွက်သွားလိမ့်မယ်လို့မျှော်လင့်တာပဲအစိုးရဘက်ကရောနောက်ပြီးတော့ DKB ဘက်ကရောပေါ့နော်ဒါမျိုးလေးတွေတော့နှစ်ဖက်လုံးကတော့ဆင်ခြင်မှုလိုတာပေါ့ဘသူသဖြင့်အစိုးရကြောက်ရွံ့နေရမယ့်လူကတော့အဲ့ဒီပြည်သူလူထုတွေပါပဲအဲ့တော့အဲ့လိုမျိုးခင်းဖြစ်တာမျိုးလေးတော့မဖြစ်သင့်ဘူးလို့ပြောနေတာပေါ့
KNU တပ်မဟာ၃နယ်မြေမှာလည်းဒီအပိုင်းတွင်ထိတွေ့ပစ်ခတ်မှုတွေရှိခဲ့ကြောင်းစတင်မာလာထဲမှာပဲတပ်မဟာ၅နယ်မြေထဲမှာလည်းထိတွေ့ပစ်ခတ်မှုတွေရှိခဲ့တာကြောင်းထူးခြားမှုတွေရှိနေတယ်ဆိုပြီး KNU စစ်ဦးစီးပထမတန်းဗိုလ်ချုပ်မဲ့အေစိန်ကလည်းဆိုပါတယ်အ
ဲအခုကြည့်တဲ့ပုံစံနဲ့ဆက်ပြီးတော့ဖန်တီးရတဲ့ဘောရရှိတယ်လက်ကျဲလို့အစီအထူးသဖြင့်ဒီ DKB ကိုတခါတည်းတောက်ဆော်ကြီးဒါပဲဖြစ်တယ်ဒီလိုကထိကြတာမှာဆုံးကလေးဖြစ်တယ်ဆိုတော့ဒီနေ့တော့စဉ်းစားဟိုအခုရမယ်လေအခုဖြစ်တာကတော့ဆက်ဆက်ဖြစ်တယ်ဒီနေ့တော့ဖူးတာဖြစ်ရဲ့ဒီကစတင်းရလဲကားတွေပေါ်တက်လာတယ
်မြဝတီမျိုးမြင်းနီကုန်းရက်ွက်မှာတော့တနင်္ဂနွေနေ့မနေ့ပိုင်းကစပြီးအဖြစ်ရဲ့နောက်တစ်ဖက်ဖြစ်တဲ့ KNU KNL ငင်းငယ်ရေးကောင်စီကတပ်ဖွဲ့ဝင်တွေရဲ့အိမ်ကိုစစ်တပ်နဲ့ရဲပါဝင်အဖွဲ့ဆောင်ကလိုက်လံရှာဖွေမှုတွေလုပ်နေကြောင်းမြို့ကန်တူကပြောပါတယ်
ဟိုတောက်ကြအဖွဲ့ဝင်တွေစစ်တဲ့အိမ်တွေကိုသူတို့ကဟိုလက်နဲ့လက်ဆိုင်နဲ့သူတို့ကအဲ့ဒီနေမှာကာကံစင်တွေကမရှိတော့ဘူးလေအဲ့ဒီစင်တွေကမရှိကြတော့ဒါတော့ဒီလိုမျိုးအိမ်တွေကိုပိတ်ပြီးထားရတော့ဒါတော့အဲ့ဒါအဲ့ဒီပိတ်ထားတဲ့အိမ်တွေကိုပဲအတင်းဝင်ထားရတော့ပေါ့အဲ့တော့အဲ့ဒီစင်တွေကမရှိတော့ဒါတော့အိမ်မှာသူတို့ယူနီဖောင်းလေးတွေတွေ့တယ်အဲ့ဒါလေးတွေ့ပြီးတော့အားရရလေးတွေယူပြီးပြန်သွားတော့ပေါ့
DKBA နဲ့မြန်မာအစိုးရတို့ဟာထိတွေ့မှုထက်ပိုတဲ့သုံးရက်ဆက်တိုက်နိုင်အတော်ကြာပြစ်ခတ်မှုတွေရှိနေတဲ့အတွက်ငင်းငယ်ရင်းနဲ့ပြစ်ခတ်ရဆဲရပြက်ပြားသွားပြီလားဆိုတဲ့အမေးကိုတော့ DKBA ဘက်ကယုံကြည်မှုတွေတိဆောက်ဖို့ခက်ခဲသွားတဲ့အခြေအနေရှိတယ်လို့သာပြောဆိုခဲ့ပြီးကရင်ပြည်နယ်အစိုးရဘက်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
မဲအေးမှာတရင်ပေးပို့ခဲ့တာဖြစ်ပါလေရှင်အခုပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါရစေအရင်ဆုံးနားဆင်ကြရမှာကမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးရှင်ဒီအစည်းအဝေးဆိုရင်ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမြန်မာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဖိုရမ်တစ်ခုပြုလုပ်ခဲ့ပါတယ်အမေရိကန်ဘက်နဲ့မြန်မာဘက်ကစီးပွားရေးလုပ်ငန်းရှင်တွေတက်ရောက်ခဲ့ကြတယ်လို့မြန်မာအစိုးရဘက်ကဆိုရင်ပြည်ထောင်စုဝန်ကြီးဦးစိုးသိန်းစွမ်းရည်ဝန်ကြီးဌာနဝန်ကြီးဦးစေရအောင်ဟိုတယ်နဲ့ခီးသွွာလာရေးဝန်ကြီးဦးထေအောင်တို့တက်ရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဆောင်ရွက်ချက်တွေကိုရှင်းလင်းခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌလည်းဖြစ်စွမ်းရည်ဝန်ကြီးဌာနဝန်ကြီးလည်းဖြစ်တဲ့ဦးစေအောင်ကို VOA အဖွဲ့သားဦးရော်နီငိမ့်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ဝင်းကြီးဦးစီအောင်ခင်ဗျာဦးစီအောင်ဟာစွမ်းရင်ဝင်းကြီးဖြစ်ုံနဲ့မကပဲမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင် MIC ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့အတွက်ကြောင့်မလို့အခုအမေရိကန်မြေပေါ်မှာကျွန်တော်တို့ပထမဆုံးပေါ့နော်နှစ်ပေါင်း50ကျော်တွင်းမှာပထမဆုံးလုပ်တယ်လို့ကျွန်တော်တို့ပြောလို့ရတဲ့ဒီမြန်မာနိုင်ငံမှာဘလို့အမေရိကန်လုပ်ငန်းရှင်တွေလာပြီးတော့ရင်းနှီးမြှုပ်နှံရနိုင်မလဲဆိုတော့ဒီအခုကျွန်တော်လုပ်တဲ့ Forum ပွဲရနေပြီးတော့မှဒီဝင်းကြီးတို့ကရှင်းပြမှာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီအပေါ်မှာဝင်းကြီးဒီပွဲနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအတွက်ဘယ်လိုများဘယ်လိုမျှော်လင့်ထားပါသလဲဆိုတာလေးကျွန်တော်တို့အချင်းချင်းပြောပြပေးပါခင်ဗျာ
ကျွန်တော်တို့ ီဖိုရမ်နဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံရဲ့ယင်းနှိမ့်ညွှန်းနှံမှုဟိုတိုးတက်ဖို့အတွက်ကိုဒါအဓိကထားပြီးတော့ဒီအမေရိကန်နိုင်ငံရဲ့ကုမ္ပဏီကြီးတွေဖွဲ့စည်းကြီးတွေကနေပြီးတော့စီးပွားရေးလုပ်ငန်းတွေမှာလာရောက်ညွှန်းနှံဖို့အတွက်ကျွန်တော်တို့လာရောက်ဖိတ်ခေါ်တဲ့အခြေအနေမျိုးလည်းဖြစ်ပါတယ်အဲ့တော့ဒီလိုမျိုးအခြေအနေမျိုးကိုကျွန်တော်တို့စောင့်စားနေတာလည်းဒါအတော်ကြာပြီဖြစ်ပါတယ်ဒီအခွင့်အရေးမျိုးရဖို့လည်းကျွန်တော်တို့စောင့်စားနေတာအတော်ကြာပြီဖြစ်ပါတယ်အဲစရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အခုဒီအစိုးရတဲ့စတင်ဖွဲ့စည်းပြီးတဲ့နောက်မှာဒီနောက်နိုင်ငံတွေနဲ့ရောနောက်တစ်ခါဒီအမေရိကန်နဲ့နိုင်ငံတွေရောပူးပေါင်းဆောင်ရွက်မှုတွေကိုကျွန်တော်တို့မျှော်လင့်ခဲ့တာဖြစ်ပါတယ်။အဓိကကတော့နိုင်ငံရဲ့စီးပွားရေးတိုးတက်ဖို့ဟာကျွန်တော်တို့ယင်းနှိမ့်ညွှန်းနှံမှုတွေနိုင်ငံသားရဲ့တိုက်ရိုက်ယင်းနှိမ့်ညွှန်းနှံမှုတွေများပြားမယ်ဆိုလို့ရှိရင်တော့ဒါလူမှုအကျိုးပြုလုပ်ငန်းတွေဒါဖြစ်ဖြစ်ရောက်ကျွန်တော်တို့ဆွေးရအနေနဲ့အကောင့်ထေဖော်နိုင်မယ်လို့ကျွန်တော်တို့ယူဆတာကြောင့်မို့လို့နိုင်ငံသားယင်းနှိမ့်ညွှန်းနှံမှုကိုကျွန်တော်တို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒီလိုဆောင်ရွက်ခဲ့တဲ့အခါမှာများသောအားဖြင့်တော့ကျွန်တော်နိုင်ငံရဲ့ယင်းနှိမ့်ညွှန်းနှံမှုတွေမှာတိုးတက်လာတာကအရှိအာရှနိုင်ငံတွေရဲ့ယင်းနှိမ့်ညွှန်းနှံမှုတွေဟာတော်တော်များများဝင်ရောက်လာပြီးဖြစ်ပါတယ်။အလားတူပဲဥရောပဘက်ကလည်းကျွန်တော်တို့ယင်းနှိမ့်ညွှန်းနှံမှုတွေတော်များများဝင်ရောက်လာပါတယ်။အဲသို့တော်လည်းပဲကျွန်တော်တို့အမေရိကန်နိုင်ငံရဲ့ကုမ္ပဏီကြီးများစီးပွားရေးအဖွဲ့အစည်းကြီးများအနေနဲ့ကတော့ယခုအချိန်ထိကျွန်တော်ယင်းနှိမ့်ညွှန်းနှံမှုပမာဏဒါတခြားနဲ့နှိုင်းယှဉ်မယ်ဆိုလို့ရှိရင်တော့နေပါသေးတယ်လို့ဆိုရမှာဖြစ်ပါတယ်။အဲဒါကြောင့်မို့လို့လည်းကျွန်တော်တို့ ਨੇ ဒီထက်ပိုမိုပြီးတော့ဆောင်ရွက်နိုင်အောင်ကျွန်တော်တို့နိုင်ငံမှာဆောင်ရွက်နေတဲ့အခြေအနေတွေအားလုံးကိုလည်းသိရှိအောင်ပေါ့လေကျွန်တော်တို့စတင်ပြီးဆောင်ရွက်ခဲ့ကြရတဲ့ဒီနိုင်ငံရေးပြည်ပင်ပြောင်းလဲမှုတွေစီးပွားရေးပြည်ပင်ပြောင်းလဲမှုတွေအလားတူဒီအုပ်ချုပ်မှုနဲ့ social ပြည်ပင်ပြောင်းလဲမှုတွေဒါတွေအားလုံးရဲ့အပေါ်မှာချပြပြီးတော့နိုင်ငံပေါ်မှာရဲရဲတင်းတင်းပေါ့လေရဲရဲတင်းတင်းယုံယုံကြည်ကြည်နဲ့ဒါကျွန်တော်တို့ယင်းနှိမ့်ညွှန်းနှံမှုဆောင်ရွက်နိုင်အောင်လို့ဆိုပြီးတော့ဒီအခြေအနေတွေအားလုံးကိုဒါဆောင်ရွက်ဖို့လာတာဖြစ်ပါတယ်ဒီလိုရှင်းပြလိုက်လို့ရှိရင်တော့ကျွန်တော်တို့နိုင်ငံမှာယင်းနှိမ့်ညွှန်းနှံမှုကိုရဲရဲတင်းတင်းဆောင်ရွက်လာနိုင်ရင်အမေရိကန်နိုင်ငံနဲ့အတူသူ့ရဲ့နောက်ကပါဝင်လာမဲ့ကုမ္ပဏီအုပ်စုကြီးတွေပေါ့လေကုမ္ပဏီအုပ်စုကြီးတွေကပါဝင်လာတယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့ယင်းနှိမ့်ညွှန်းနှံမှုပမာဏဒါအင်တန်တိုးတက်လာမှာဖြစ်တယ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းဒါအင်တန်ထိရောက်တဲ့အခြေအနေကနေပြီးတော့အထောက်အကူဖြစ်မယ်လို့ကျွန်တော်တို့ယူဆပါတယ်ဒါကြောင့်မို့လို့လည်းကျွန်တော်တို့ဒီကိုလာတဲ့အခါမှာအဓိကဖြစ်တဲ့ကျွန်တော်တို့စွန့်ရင်ဝန်ကြီးဌာနအလားတူပဲဒီဟိုတယ်နဲ့တူရစ်ပေါ့လေဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနလာတူပဲယင်းနှိမ့်ညွှန်းနှံမှုကော်မရှင်ရုံးကနေပြီးတော့မှဒါ DG ဥအောင်နိုင်ဦးတို့အပါအဝင်ကျန်တဲ့ကျွန်တော်တို့ private sector ကလည်းအတော်များများကျွန်တော်တို့ဒီမှာဝင်ရောက်ပြီးတော့မှဒီဖိတ်ခေါ်မှုအတွက်ကျွန်တော်တို့ဆွေးနွေးဆောင်ရွက်ပေးကြမှာဖြစ်ပါတယ်အဲဒီမှာတော့အမေရိကန်နိုင်ငံကနေပြီးတော့မှအဖွဲ့အစည်းတွေကကျွန်တော်တို့စီမှာအတော်များများရခင်တော့ကလည်းလာရောက်ဆွေးနွေးနေကြဖြစ်ပါတယ်အဲသို့တော်လည်းပဲလက်တွေ့အခြေအနေမျိုးမှာတာဝန်ရှိတဲ့သူတွေရှင်းပြမှာပဲအဲဖိတ်ခေါ်မှုပြုလုပ်မှာပဲနားလည်သဘောပေါက်မယ်လို့လည်းကျွန်တော်တို့ယူဆပါတယ်တနိုင်ငံနဲ့တနိုင်ငံကြားမှာရှိနေတတ်တဲ့နားလည်မှုလွဲမမှုလေးတွေကိုကျွန်တော်တို့ဖြေရှင်းဆောင်ရွက်ပေးလိုက်ရင်တော့ဒီယင်းနှိမ့်ညွှန်းနှံမှုတွေတိုးတက်လာမယ်တိုးတက်လာလို့ရှိရင်တော့ကျွန်တော်တို့မျှော်မှန်းထားတဲ့ဒီကာလအတွင်းမှာပေါ့လေမျှော်မှန်းထားတဲ့ဒီဖွံ့ဖြိုးတိုးတက်မှုကိုရရှိမယ်လို့လည်းကျွန်တော်တို့ယုံကြည်ကြည်ဖြစ်ပါတယ်ဒီယုံကြည်ချက်နဲ့ပဲကျွန်တော်တို့ဒါဆောင်ရွက်ဖို့လာခြင်းဖြစ်ပါတယ်ဒီအချိန်မှာလည်းဒီနယူးယောက်မှာကျွန်တော်တို့အခုရောက်ရှိနေတဲ့ကျွန်တော်တို့ဒီအစိုးရပိုင်းကပုံကူရင်းတာမကအဲ private sector ကပုံကူတော်တော်များများလဲစိတ်ဝင်တစားနဲ့လာကြောင်းတွေ့ရပါတယ်အဲမြန်မာအုပ်စုပေါင်းဆိုလို့ရှိရင်အားလုံးရောက်80ကျော်နီးပါးလောက်ထင်တာထက်ပိုပြီးတော့များပြားလာတာလည်းတွေ့ရတယ်အလားတူပဲဒီ American company ကြီးများသူ့ရဲ့ corporate ကြီးတွေကနေပြီးတော့มาလာတာဆိုရင်အင်အားဟာသူတို့မှန်းဆတာထက်ကိုကျော်နေပြီဆိုလို့တော်တော်သိရပါတယ်မနေ့ကမှကျွန်တော်တို့ဆွေးနွေးကြတဲ့အခါမှာကျွန်တော်တို့ရဲ့ယင်းနှိမ့်ညွှန်းနှံမှုအခြေအနေမှန်နေနောက်တစ်ခါတွေ့ကြုံရမယ့်ဒီအခက်အခဲတွေသူတို့ထင်နေတဲ့အတွေ့အကြုံတွေ့ကြုံနိုင်တဲ့အခက်အခဲတွေဆိုတာကိုကျွန်တော်တို့ဖြေရှင်းပေးရမှာလည်းဖြစ်ပါတယ်အဲဒီဟာကိုဖြေရှင်းပေးလို့ရှိရင်တော့ဒါအဓိကယုံကြည်မှုတိုးတက်လာဖို့ပဲဖြစ်ပါတယ်အဲပူပေါင်းလှုပ်ဆောင်နိုင်တဲ့အခြေအနေကိုရရှိမယ်လို့ကျွန်တော်တို့အများကြီးမျှော်လင့်ထားပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဝင်းကြီးကစွန့်ရင်ဝင်းကြီးလည်းဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီစွန့်ရင်ဆိုင်ရာကဏ္ဍလေးလည်းဝင်းကြီးအနေနဲ့အရင်တော့ကျွန်တော်မြန်မာနိုင်ငံမှာ Unicorn ဒီကနေ့တော့ Chevron ပေါ့နော်အဲသူတို့လာရောက်လုပ်ကင်သွားရလဲရှိပါတယ်အဲ့တော့ဝင်းကြီးနေဒီစွန့်ရင် sector အပိုင်းလေးကိုဝင်းကြီးဘာလူများမျှော်မှန်းထားလဲဆိုတာလေးကျွန်တော်တို့အချင်းချုပ်ရှင်းပြပြပါခင်ဗျာ
အဲကျွန်တော်တို့စွန့်ရင်ကဏ္ဍနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံရဲ့ပထမဦးဆုံးဒီကမ်းလွန်ရေနံရှာဖွေရေးနဲ့တဘာဝတံခွေထုတ်လို့ရေးစီမံကိန်းတစ်ခုဖြစ်တဲ့ရတနာတံခွေစီမံကိန်းမှာဆိုလို့ရှိရင်ဒါပထမအဆုံး Chevron ကပါဝင်ခဲ့တာဖြစ်ပါတယ်အဲနောက်ဒီစီးပွားရေးပိတ်ဆို့မှုတွေချမှတ်ပြီးတဲ့နောက်မှာသ ူကယူနိုကယ်အဖြစ်သူကဒီဂျန်နရယ်တက်ွေမှာအဲသူ့ရဲ့ရှယ်ယာ26ရာခိုင်နှုန်းလောက်ဒါကျန်ရှိခဲ့ပြီးတော့မှသူတို့ဆက်လက်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ဒါဆိုလို့ရှိရင်နှစ်20ကျော်လောက်သူတို့ရင်းနှီးမြှုပ်နှံမှုဆောင်ရွက်ပြီးတော့မှအဲသူတို့ရဲ့အကျိုးဖြစ်ထွန်းမှုကျွန်တော်တို့နိုင်ငံရဲ့အကျိုးဖြစ်ထွန်းမှုပါအပါအဝင်ဒါအခြေချခဲ့ပြီးဖြစ်ပါတယ်သို့တော်လည်းပဲအဲဒီနောက်ပိုင်းကျွန်တော်တို့ဒီပြီးခဲ့တဲ့အဲနိုင်ငံရဲ့အစိုးရလက်ထက်မှာတော့အဲထပ်ပြီးတော့ဝင်ရောက်လာတာမရှိဘူးပေါ့လေထပ်ဝင်ရောက်လာတာမရှိခဲ့ဘူးအခုကျွန်တော်တို့ဒီဘက်အစိုးရခင်မှာတော့အဲနိုင်ငံရဲ့စွမ်းအင်ဖူလုံမှုပေါ့စွမ်းအင် energy security အတွက်ကိုကုန်ပိုင်းကောနောက်တစ်ခါကမ်းလွန်ပိုင်းကောမှာကျွန်တော်တို့တွှေ့ချက်ပြီးတော့ရင်းနှံရှာဖွေရေးတွေသဘာဝတန့်ငွေထုတ်လုပ်ရေးတွေဒါတွေဆောင်ရွက်ဖို့အတွက်ကိုဖိတ်ကော်မှုတွေကျွန်တော်တို့ဆောင်ရွက်ခဲ့တယ်ဒီလိုဆောင်ရွက်တဲ့အခါမှာဒီ tender process နှစ်ခုလောက်ကိုကျွန်တော်တို့အအောင်မြင်မြင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်ပွင့်လင်းမြင်သာသွားတဲ့လည်းကျွန်တော်တို့ဆောင်ရွက်ခဲ့တယ်ဒီလိုဆောင်ရွက်တဲ့အခါမှာ American company အတော်များများနောက်တစ်ခါ Europe က company အတော်များများ Oil and Gas ဒါတော်များများပါဝင်ရှင်ပြန်ခဲ့ကြတယ်အဲ့ဒီထဲမှာမှကျွန်တော်တို့ပို့ပြီးတော့ခက်ခဲတဲ့ဒီအဲ Deep Sea ပေါ့ရင်းနယ်ပိုင်းကမ်းလွန်လုပ်ွက်ဒီမှာရှာဖွေတာဆိုလို့ရှိရင်တော့တကယ်ရင်းနှံ company ကြီးတွေပဲသူတို့ technology ရှိပြီးတော့မှငွေကုန်ကြေးကျခံနိုင်ပြီးအရင်းနှီးမြုပ်နှံမှုများတဲ့လုပ်ငန်းကြီးတွေကိုဆောင်ရွက်နိုင်တာဖြစ်ပါတယ်အဲ့ဒါဆိုလို့ရှိရင်အခုနောက်ဆုံးကျွန်တော်တို့ဒီကမ်းလွန်လုပ်ွက်ဒီမှာပါဝင်ဆောင်ရွက်ခဲ့တာမှာအဲကျွန်တော်တို့မကြခင်မှာပဲကျွန်တော်တို့စာချုပ်ချုပ်နိုင်တော့မဲ့ဒီ Chevron ပေါ့လေသူကတော့ Chevron အမည်ရင်းနဲ့ပဲဒါပါဝင်လာတာဖြစ်ပါတယ်ရခင်တော့ကတော့ Unocal နဲ့ဖြစ်ပါတယ်အခုတော့ Chevron အမည်ရင်းနဲ့ပါဝင်လာတာဖြစ်ပါတယ်အဲနောက်တစ်ခုကတော့ American company ပဲ ConocoPhillips ဆိုလို့ရှိရင်လည်းဒါလည်း company ကြီးတစ်ခုပါပဲသူတို့မှလည်းနာမည်ရှိတယ်ရင်းနှီးမြှုပ်နှံမှုလည်းတတ်နိုင်တယ် technology လည်းမြင့်မားတယ်ဒါဒီ company ကြီးတွေဟာရင်းနှီးပိုင်းလုပ်ွက်တွေမှာဒါသူတို့ရဲ့ technology အသစ်အဆန်းတွေတုံးဆွဲပြီးတော့မှဆောင်ရွက်တော့မှာဖြစ်ပါတယ်ကျွန်တော်တို့အတွက်ကတော့ဒီရင်နိုင်ရမယ်တဘာတန်းငွေရလို့ရှိရင်တော့ဒါကျွန်တော်တို့အချိုးကျဒါထည့်ဝင်မှု PSC စာချုပ်ရဲ့အချိုးကျထည့်ဝင်မှုရကျွန်တော်တို့ခန်းစားရမယ်ဒီဟာအပြင်ကျွန်တော်တို့ technology လည်းရရှိမှာဖြစ်ပါတယ်အဲ new technology ကိုကျွန်တော်တို့ transfer လုပ်လို့ရရှိမှာဖြစ်တယ်အလားတူပဲကျွန်တော်တို့နိုင်ငံကအလုပ်သမားတွေပေါ့လေဒါမြန်မာတဲ့ဒီနည်းပညာအတွေ့အကြုံနဲ့အလုပ်သမားတွေလည်းကျွန်တော်တို့ရရှိတော့မှာဖြစ်ပါတယ်အဲ့တော့အချိုးမြတ်ကတော့ကျွန်တော်တို့ကတခြားသောဝန်ဆောင်မှုလုပ်ငန်းတွေမှာပါရရှိမှာဖြစ်လို့ရင်းနှံကုမ္ပဏီတွေရဲ့ရင်းနှီးမြှုပ်နှံမှုဟာကျွန်တော်တို့အတွက်ဒီ oil and gas မှာရင်းနှံမတွေ့သေးရင်တော့မှရင်းနှီးမြှုပ်နှံမှုအပေါ်မှာကျွန်တော်တို့အကျိုးခံစားခွင့်တွေအများကြီးရတယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ်အဲ့တော့ရင်းနှံနဲ့သဘာဝတန့်ငွေကဏ္ဍဟာနိုင်ငံရဲ့အဓိကကြတဲ့ကျွန်တော်တို့ strategic ကြတဲ့လုပ်ငန်းတစ်ခုဖြစ်တယ်သူက politic လည်းဖြစ်ပါတယ်အလားတူ economic ဖြစ်တယ်ဆိုလည်းဒါပြောလို့ရပါတယ်ကျန်တဲ့အရာတွေအတွက်ပါသူကအဓိကကြတဲ့လုပ်ငန်းဖြစ်တာကြောင့်မလို့အဲဒါဟုတ်ပဲကျွန်တော်တို့အဓိကအာယုံစိုက်ပြီးတော့မှသူတို့နဲ့အတူလက်တွဲဆောင်ရွက်ဖို့အတွက်ဒါဖိတ်ခေါ်ဆောင်ရွက်ပြီးတော့မှပါဝင်ခဲ့ကြတာဖြစ်ပါတယ်ဒါလည်းကျွန်တော်တို့အင်တန်ကြိုဆိုရမှာဖြစ်ပါတယ
်ကျေးဇူးတင်ပါတယ်ဝင်းကြီးခင်ဗျာအခုလို့ကျွန်တော်တို့စွမ်းအင်ကဏ္ဍရောမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌအနေနဲ့ရောရှင်းပြသွားတဲ့ကျွန်တော်တို့ VOA မြန်မာပိုင်းအနေနဲ့အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မကြခင်တင်ဆက်သွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာများအစီအစဉ်ပါဝင်ပြည်တွင်းသုံးသက်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချက်ပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်ကြတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကို email ပေးပို့နိုင်ကြပါတယ်ရှင်။